အစ္စလာမ်ဘာသာရဲ့တမန်တော်ကိုပုတ်ခတ်စော်ကားမှုနဲ့ဆွဆွဲခံထားသူခရစ်ယာန်မျိုးသမီးတူနဲ့ပတ်သက်တဲ့အမှုကိုနိုင်ငံတော်တရားရုံးချုပ်ကအပြစ်မရှိကြောင်းစီရင်ချက်ချခဲ့တဲ့အတွက်အစ္စလာမ်ဘတ်မြို့မှာဆန္ဒပြမှုတွေဖြစ်ပွားနေတာ၃ရက်ရှိနေပါပြီ။တောက်ကြနေနောက်ပိုင်းတော့ကတော့ပါကစ္စတန်စိုးရရဲ့ညှိနှိုင်းဖြန့်ဖြေးရေးအဖွဲ့တခုရဲ့ဆောင်ရွက်ချက်ကြောင့်အစ္စလာမ်ရဲ့အုပ်စုတွေနဲ့သဘောတူညီချက်တခုရခဲ့ပါတယ်။တရားရုံးကအယူခံကိုကြားနာနေတဲ့ကာလအတွင်းပါကစ္စတန်နိုင်ငံကနေပြီးတော့အဲ့ဒီခရစ်ယာန်မျိုးသမီးမထွက်ခွာသွားရေးဥပဒေရတားမြစ်ဆောင်ရွက်မှုကိုလှုပ်ဆောင်မှုအစိုးရဘက်ကသဘောတူညီခဲ့တာပါ TLYR လို့ခေါ်တဲ့အစ္စလာမ်အုပ်စုဝင်တွေကဒီနိုင်ငံတော်ကမျိုးကြီးတွေရဲ့လက်မတွေကိုပိတ်ဆို့ခဲ့ကြပြီးတော့ရဲတွေနဲ့လည်းတညာလုံးပြစ်ပခါတွေဖြစ်ခဲ့ကြပါတယ်အေရှာဘီဘီဆိုတဲ့ခရစ်ယာန်အမျိုးသမီးရဲ့အမှုမှာအပြစ်မရှိကြောင်းနိုင်ငံတော်တရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းဗိုလ်ထုနေကလေးကဆန္ဒပြပွဲတွေစတင်ခဲ့တာပါအငင်းပွားစရာဖြစ်နေတဲ့ပါကစ္စတန်နိုင်ငံရဲ့ဘာသာရေးစော်ကားမှုဆိုင်ရာဥပဒေအရအေရှာဘီဘီဟာ2010ခုနှစ်ခေတ်ကတေတံအပြစ်ပေးခံရမှုနဲ့ရင်ဆိုင်နေခဲ့ရတာပါသူ့ကိုရေတိုက်တာကိုခရစ်ယာန်ဖြစ်တာကြောင့်ညင်းကြရကတခြားမျိုးသမီးတွေနဲ့အငင်းခုန်ဖြစ်ခဲ့ကြပြီးနောက်ပိုင်းသူဟာမဟုတ်မမှန်ဆွဆွဲခံခဲ့ရတယ်လို့အေရှာဘီဘီကဆိုပါတယ်မနေ့တုန်းကလည်းတခြားဘာသာရေးအုပ်စုတွေရဲ့ဆန္ဒပြမှုတွေရှိခဲ့တယ်ဆိုပေမဲ့လည်းညင်းညင်းချမ်းချမ်းဖြစ်ခဲ့ပါတယ်ဆန္ဒပြမှုတွေကိုတော့ရုပ်မြင်သံကြားကနေပြီးတော့မထုတ်လွှင့်မှုပါကစ္စတန်ဆိုးကတားမြစ်ထားပြီးတော့စာတင်ကြောင်းတွေကိုလည်းတနိုင်ငံလုံးပိတ်ထားပါတယ်ဆဲလ်ဖုန်းဆက်သွယ်ရေးတွေကိုလည်းမြို့တော်တော်များများမှာဖျက်တောက်ထားပါတယ်